ဂါဇာကဟမတ်စ်တွေနဲ့လေဗနန်ကဟက်စ်ဘူလာတွေကိုထိုးစစ်ဆင်မဲ့လမ်းကြောင်းမှာမနေဖို့အတွက်အစ္စရေးကဆက်သတိပေးတယ်လို့ဂါဇာမြောက်ပိုင်းမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်20ဦးတောင်နဲ့သေဆုံးရတယ်လို့ပါလက်စတိုင်းကပြောပါတယ်။လေဗနန်မှာတော့နာကိုရာမှာရှိတဲ့သူတို့ရဲ့ဌာနချုပ်စနေနေ့မှာထပ်ပြီးအပြစ်ခတ်ခံရတယ်လို့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ကပြောပါတယ်။ဒါပေမဲ့ဘယ်သူဖြစ်တယ်ဆိုတာတည်တည်ချာချာမသိရသေးပါဘူး။တောက်ချန်နေကတော့အဲ့ဒီဌာနချုပ်ကိုအစ္စရေးစစ်တပ်ကပြစ်တာဖြစ်ပြီးကုလဖွဲ့ရေးအိမ်နေရာကထွက်ဖို့လဲသတိပေးထားတာပါ။ဂါဇာမှာတော့အောက်တိုဘာလ3ရက်ကစပြီးဆန္ဒရိက္ခအကူအညီမပို့နိုင်တဲ့အတွက်အင်္ဂါဘေးကျင်းပနိုင်တယ်လို့ကုလဆန္ဒရိက္ခအစီအစဉ်ကသတိပေးချက်တွေထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာတိုက်ပွဲတွေကြာပိတ်မိနေသူ4သိန်းလောက်ရှိပါတယ်။ Israel တပ်တွေကလေဗနန်ကအီရန်ကျောထောင်တော်ခံပေးတဲ့ Hezbollah တွေကိုမြေပြင်ကရောဝင်ဟင်ကပါတိုးမြှင့်တိုက်ခိုက်နေတဲ့အချိန်တည်းဂါဇာမြောက်ပိုင်းမှာလည်းနောက်ထပ်ထိုးစစ်တွေကိုဆက်လှုပ်ဆောင်လာတာပါ။